အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်ရှိလာမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေပုံမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်မြစ်တီယဟန်မဆိုအမုံစကားဒါမှမဟုတ်နိုင်ငံအတွင်းတည်ငြိမ်အေးချမ်းရေးကိုထိပါတဲ့ပြောဆိုဟောပြောမှုတွေရှိခဲ့ရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့ပြောသွားတာဖြစ်ပါတယ်ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မတပင်မှကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မတပင်မှကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုနှစ်ရက်တာကျင်းပတာမှာမဘာသာအဖွဲ့နဲ့ပတ်သက်ပြီးအစည်းအဝေးပထမနေ့မှာကြားဖြတ်အစီအစဉ်အနေနဲ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုမှာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တန်ခါမဟာနာယကမဟာနာကမဘာသာအဖွဲ့အပေါ်ထုတ်ပြန်ထားတဲ့အချက်ကိုပဲဆွေးနွေးသဘောတူခဲ့တယ်လို့ပြောကြပါတယ်။ဘယ်ပိုင်းဘယ်လိုဆွေးနွေးခဲ့တယ်ဆိုတာကိုတော့အတိအလင်းပြောဆိုခြင်းမရှိပါဘူး။အမျိုးဘာသာသာသနာဆောင်လျှောက်ရေးမဘာသာအဖွဲ့ဟာတန်ခါအစည်းအဝေးရဲ့အခြေခံစည်းမျဉ်းလှုပ်ထုံးလုံနီးတန်ခါနာယကလက်ဆွဲညွှန်ကြားလှော်ရီနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်တဲ့အကြောင်းနဲ့ဂိုင်းမောင်းဆောင်တန်ခါညီလာခင်ကနေပေါက်ဖွားလာတဲ့အဖွဲ့မဟုတ်တဲ့အကြောင်းဒါကြောင့်ဘဲဂိုင်းမောင်းဆောင်အစည်းအဝေးကမှမဘာသာအဖွဲ့ကိုအသိအမှတ်ပြုတာတတိတီပေါက်ဖွားစေတာမရှိတဲ့အပြင်မဘာသာဆိုတဲ့အတုံးအနှုံးကိုတော့ခေါ်ဝေါ်တုံးဆွဲခဲ့တာမရှိခဲ့တဲ့အကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။သဒ္ဒနာရေးဝန်ကြီးသူရဦးအောင်ကတော့မဘာသာအဖွဲ့အနေနဲ့ဘာသာရေးအခြေခံပြီးလူမှုရေးအဖြစ်ရပ်တည်မယ်ဆိုရင်တပားသူအခြားသောဘာသာအခြားသောလူပုဂ္ဂိုလ်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုမထိခိုက်စေတဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်မယ်ဆိုရင်လက်ကမ်းကြိုဆိုမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းစကားတွေပြောဆိုမှုတွေသွေးကွဲစီအောင်ဝါဒဖြန့်ချီမှုတွေလှုပ်ဆောင်လာမယ်ဆိုရင်တော့ယဟန်ပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်လူပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်တားဆီးထိန်သိမ်းမှမှာဖြစ်ပြီးလိုအပ်ရင်တည်ဆဲဥပဒေတွေအတိုင်းအရေးယူမယ်လို့လည်းပြောဆိုလိုက်ပါတယ်။မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်းရှိလာမယ်အမုန်းစကားတွေဖြန့်ဝေနေမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထွန်းညွန့်ကပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ကတရားဝင်ထုတ်ပြန်ပြီးလို့ရင်တင်ပြပြီးလို့ခွင့်ပြုချက်ရပြီရှားတယ်ဆိုလို့မဟုတ်ဘူး။အဲ့ဒီပြန်တန်ခါပွဲစီအခြေခံစီမင်းများနဲ့လေမကိတ်ဘူး။ကျွန်တော်တို့အနေနဲ့ကတော့မဘာသာအဖွဲ့ဟာကျွန်တော်တို့တန်ခါပွဲစီအခြေခံစီမင်းလုံထုံလုံများနဲ့မကိတ်ကြီးချင်မရှိပါဘူးလို့တရားဝင်ထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ကြံကိစ္စများကတော့လက်ရှိတည်ဆဲဥပဒေအရပဲဖြစ်ပါမယ
်။ဒီပြင်ဝင်းကြီးသူရဦးအောင်ကလည်းလက်ရှိတရားဥပဒေစိုးမိုးနေမှုအားနည်းနေမှုကြောင့်သာအမှုတွေပေါ်ပေါက်မှုအားနည်းနေတာဖြစ်ကြောင်းတကယ်လို့တရားဥပဒေသာစိုးမိုးလာခဲ့ရင်ဘယ်ပုဂ္ဂိုလ်မဆိုဥပဒေနဲ့မညီခဲ့တာတွေရှိရင်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။သို့တော့ဒီနေ့ဒီကနေ့ပေါ့တရားစိုးမိုးကလုံးဝအားနည်းနေလို့မလို့တရားစိုးမိုးအားကောင်းပြီးဆောင်နေတဲ့အခြေဖြစ်လို့ရှုကိစ္စလေးတွေမှာဥပက္ခတာရှိပါတယ်အဲ့တော့တရားဥပဒေစိုးမိုးအကောင်းအထည်ခံပါဒါရီယာပေါ့ဒီဒီပုဂ္ဂိုလ်မျိုးဆိုသူတို့ကျူးလွန်နေတဲ့အမှုကိစ္စတွေတော့အခိုင်အမာတိုင်ကြားလာမှုတွေရှိလာခဲ့လို့ရှိတယ်ကျန်တဲ့ပုံလို့ဤလို့ရပါတယ်ရာဇမှုနဲ့ပတ်သက်လို့ရှိတော့တိုင်းပါဆိုမရှိပါဘူးမိမိရန်တာမင်းဆိုပြန်လာတော့ဟိုနရာဝရာတရားဥပဒေစိုးမိုးကိုထိခိုက်စေတဲ့နော်အံရွယ်ရှိစေတဲ့ပြောဆိုမှုပေါ်ပြမှုများပြုလုပ်လို့ရှိတယ်။တန်ကြားရင်နော်ဆိုတာပေါ့တော့ပြည်ပြည်မရှိဘူး။အဲတော့တန်ခါမှနေကနေသက်ဆိုင်တန်ခါဝိရိယဖွဲ့ပြီးတောင်းပြီးမှသူမစီစီကြီးကောင်းပြီ
။မဘာသာအဖွဲ့တွေကအချို့ဟာအမုန်းစကားဖြန့်ဝေတာမျိုးရှိခဲ့တယ်လို့လည်းသာသနာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတော်မဟာတန်ခါနိုင်ကမဟာနာရှိပြီးသားမို့မဘာသာအဖွဲ့ရှိစရာမလိုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုပြီးတဲ့နောက်မဘာသာအဖွဲ့စည်းနဲ့အစိုးရအကြားတင်းမာမှုတွေရှိခဲ့တာပါ။မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တော့ဘူးလို့မဟာနာကကြေညာခဲ့တဲ့နောက်တော့မဘာသာအဖွဲ့အစည်းကိုအရက်ဖက်ဆိုင်ရာတည်ဆဲဥပဒေနဲ့ကင်တွယ်သွားမယ်လို့အာဏာပိုင်တွေဘက်ကပြောဆိုလာတာဖြစ်ပါတယ်ရှင်။